This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ဗီဒီယိုအန်ယူဂျီသောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးတို့မှခင်ဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သလိုက်ရပါတယ်။မင်္ဂလာညချမ်းပါခင်ဗျာ။အခုချိန်ကစပြီးရေဒီယိုအန်ယူဂျီညပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ9ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ AA ကတင်ပိုက်ထားတဲ့ရံပြဲကျုံမျိုးနဲ့ကြောင်နီမော်ကိုစစ်တပ်ကလေယာဉ်နဲ့ပုံကျဲတဲ့အတွက်လူ40ကျော်သေဆုံးပြီးအိမ်အလုံး900ကျော်မိလောင်ပျက်စီးတဲ့သတင်းကိုတင်ပြပေးပါမယ်ရခိုင်တပ်တော် AA ကတင်ပိုက်ထားတဲ့ရခိုင်ပြည်ရံပြဲကျုံမြို့နယ်ကြောင်နီမော်ဆံပြကျေးရွာကိုအကြမ်းဖက်စစ်တပ်ကလေယာဉ်နဲ့ပုံကျဲတဲ့အတွက်အရသာပြည်သူ40ကျော်တိစုံပြီး30ကျော်ဒဏ်ရာရရှိကအိမ်အလုံး900ကျော်မိလောင်ပျက်စီးသွားတယ်လို့ရခိုင်ဘက်ကလာတဲ့သတင်းတွေကဆိုထားပါတယ်။ဇန်နဝါရီလ10ရက်နေ့နေ့လယ်တနာရီကန်အချိန်မှာစစ်ကောင်စီဂျက်ဖိုက်တာတစ်စင်းကကြောင်နီမော်ရွာကိုပုံကျဲတိုက်ခိုက်တာကြောင့်ဒေသနေပြည်သူတွေထိခိုက်သေးဆုံးခဲ့ရတာလို့ဒေသတွင်းသတင်းဌာနတွေကဒီကနေ့မနက်ပိုင်းမှာဖော်ပြကြပါတယ်။စီလီရင်နဲ့ပုံကျဲမှုကြောင့်ကြောင်နီမော်တိုက်နယ်တောင်ပိုင်းရက်ကွက်၊မြောက်ပိုင်းရက်ကွက်နဲ့အလဲပိုင်းရက်ကွက်ကပြည်သူလူထုနေအိမ်900ကျော်မိလောင်ပျက်စီးသွားတယ်လို့သိရပါတယ်။ကြောင်နီမော်ဆံပြကျေးရွာလေကြောင်းတိုက်ခိုက်ခံရမှုကြောင့်တည်ဆုံသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးတွေနဲ့တကြီးရွယ်ဦးတွေအပါအဝင်အမျိုးသမီးတွေလည်းပါဝင်နေတယ်လို့ဒေသတွင်းသတင်းဌာနတစ်ခုဖြစ်တဲ့လေးဝက်ဒီ FM ကဖော်ပြထားပါတယ်။ဒါဟာမြေပြင်အခြေအနေအရကနအူးရရှိထားတဲ့အချက်လက်တွေဖြစ်တဲ့အတွက်ဆက်လက်စုံစမ်းနေစေလို့ဒေသသတင်းရင်းမြစ်တွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းစစ်ရှုံးနေတဲ့အကြမ်းဖက်စစ်ကောင်စီဟာအခုနှစ်ဇန်နဝါရီလအတွင်းမှာမြေပုံပုံနာကျုံနဲ့ရံပြဲမြို့နယ်တို့ကိုလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်အရသာပြည်သူ90ကျော်တိဆုံးခဲ့ရပြီလို့မှတ်တမ်းတွေအရသိရပါတယ်ခင်ဗျာဆက်လက်ပြီး CDF မတူဘီတမဟာနှစ်မှတမှု2ဦးအပါအဝင်8ဦးတမဟာတမပူးပေါင်းတဲ့တရင်ကိုတင်ပြပေးပါမယ်ချင်းပြည်နယ်မတူပီမြို့နယ်အတွင်းအခြေစိုက်တဲ့ချင်းလန်ကာခွေရေးတပ်ဖွဲ့မတူပီတက်မဟာနှစ်မှတက်မှု2ဦးနဲ့ရဲဘော်6ဦးတက်မဟာတက်မှာလာရောက်ပူးပေါင်းခဲ့တယ်လို့ CDF မတူပီတက်မဟာတက်ကဇန်နဝါရီလ10ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။မတူပီမြို့နယ်မှာ CDF မတူပီတက်မဟာနှစ်ခုရှိပြီးတော့တက်မဟာတက်က ICNCC ချင်းညီနောင်နဲ့စီရေးနိုင်ငံရေးပူးပေါင်းတယ်လို့တက်မဟာနှစ်ကချင်းပြည်ကောင်စီနဲ့စီရေးနိုင်ငံရေးပူးပေါင်းထားတဲ့အဖွဲ့လို့သိရပါတယ်။ချင်းပြည်ကာကွယ်ရေးတပ်ဖွဲ့မတူပီစီးလုံးညီညွတ်ရေးအတွက်စန္ဒားရှိတဲ့တပ်မနှစ်ကတပ်မှု2ဦးနဲ့ရဲဘော်6ဦးဟာ2024ခုနှစ်နိုဝင်ဘာလနဲ့ဒီဇင်ဘာလမှာတပ်မဟာတစ်ထံလာရောက်ပူးပေါင်းခဲ့တာဖြစ်ပြီးတော့တပ်မဟာတစ်ရဲ့မူဝါဒစည်းမျဉ်းများနဲ့အညီကြိုးစုလက်ခံခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ CDF မတူပီတပ်မဟာတစ်ရဲ့ထုတ်ပြန်ချက်ထဲမှာ2025ခုနှစ်မတ်လ31ရက်နေ့နောက်ဆုံးထားပြီးတော့မတူပီပြန်လည်တည်ဆောက်ရေးအာကျူးမန်တက်လှုပ်ဆောင်နေတဲ့ကာကွယ်ရေးတပ်ဖွဲ့ထံမတူပီတော်လှန်ရေးရဲဘော်တွေအားလုံးအမြန်ဆုံးပူးပေါင်းပါဝင်ကြဖို့အတိပေးတိုက်တွန်းထားပါတယ်။ချင်းညီနောင်တပ်တွေဟာမဟာမိတ်တပ်ဖွဲ့တွေနဲ့အတူမတူပီမြို့ကို2024ခုနှစ်ဇွန်လ29ရက်နေ့ကအပြီးသက်သိမ်းပိုက်နိုင်ခဲ့ပြီးတော့လက်ရှိမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုကာကွယ်ရေးအုပ်ချုပ်ရေးကျန်းမာရေးပညာရေးလူသားချင်းစာနာထောက်ထားရေးစတဲ့ဌာနအသီးသီးကကြာယာတာဝန်တွေကိုယခုအချိန်ထိကျူပန်လှုပ်ဆောင်နေတယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။စစ်ကောင်စီကင်းစင်သွားပြီဖြစ်တဲ့မတူပီမျိုးနယ်မှာလက်နက်ကင်ပဋိပက္ခတွေထပ်မဖြစ်စေဖို့နဲ့အခု2025ခုနှစ်အတွင်းမှာ CDF မတူပီတစုတစည်းတဲ့ဖြစ်ရေးကိုလိုလားတဲ့တည်ရင်တပ်ဖွဲ့တွေကိုတက်မှာတက်ကလက်ကမ်းကြိုးစုံနေမယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။ ဆက်လက်ပြီးချောင်းဦးမြင်းမူလမ်းပိုင်းမှာတော်လန်ဤတက်တွေထောင်ထားတဲ့မိုင်းတွေပေါက်ကွေးတာကြောင့်တင်းယူသွားတဲ့စစ်ကောင်စီတပ်ဖွဲ့ကစစ်သား3ဦးသေဆုံးတဲ့တဲ့င်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းချောင်းဦးမြင်းမူလမ်းပိုင်းမှာတော်လန်ဤတက်တွေထောင်ထားတဲ့အဝေးတိန်မိုင်းတွေကိုအကြမ်းဖက်စစ်တပ်ကတင်းယူသွားပြီးတော့စစ်စခန်းကိုပြန်ရောက်ချိန်မှာဖောက်ခွဲခဲ့ရာစစ်ကောင်စီတပ်သား3ဦးသေဆုံးသွားတယ်လို့မုံရွာခရိုင်အမှတ်7တပ်ရင်းတက်ခွေ3လျက်စီးတက်ခွေကထုတ်ပြန်ထားပါတယ်။ချောင်းဦးမြင်းမူလမ်းပိုင်းမှာမိုင်းရှင်းဖို့ထွက်လာတဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဟာဇန်နဝါရီလ9ရက်နေ့ကမိုင်းကွင်းတွေအနီးရောက်ရှိလာပြီးတော့ခရီးသွားပြည်သူတွေပါတဲ့ကားနှစ်စီးကိုဓာတ်စီးကအရသာပြည်သူတွေကိုမိုင်းတွေရှာဖွေရှင်းခိုင်းပြီးတဲ့နောက်အဝေးတိန်မိုင်းတွေဆိုတာမသိဘဲစစ်သားတွေကမိုင်းတွေကိုကားနဲ့ယူဆောင်သွားတယ်လို့ဆိုပါတယ်။အဲ့ဒီလိုယူဆောင်သွားတဲ့စစ်သားတွေ KBU စစ်တပ်ဂိတ်ကိုရောက်ရှိလာပြီးတော့ကားပေါ်ကနေမိုင်းတွေချနေချိန်မှာတော်လန်ရဲဘော်တွေအဝေးတိန်မိုင်းကိုဖောက်ခွဲလိုက်တာကြောင့်စစ်သား3ဦးသေဆုံးပြီးတော့9ဦးပြင်းထန်ဒဏ်ရာရသွားတယ်လို့အတည်ပြုထားပါတယ်။ဒီတိုက်ခိုက်မှုဖြစ်စဉ်မှာအကြမ်းဖက်စစ်တပ်ဂိတ်ကိုထင်းနဲ့သဲတွေလာပို့တဲ့အရဲသားပြည်သူတဦးလည်းမိုင်းစာထိမှန်ပြီးတော့ရင်ပန်းနဲ့ကောင်းဒဏ်ရာရသွားတဲ့အတွက်ကြောင့်လျှက်စီးတက်ခွဲကအနူးညွတ်တောင်းပန်ထားပါတယ်။မိုင်းရှင်းဖို့ထွက်လာတဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဟာတော်လန်ဤတပ်ဖွဲ့တွေထောင်ထားတဲ့မိုင်းအလုံး30ဘက်ထရီအိုး9လုံးနဲ့အဝေးတိန်မိုင်းတစ်လုံးတင်းသွားတာလို့သိရပါတယ်။အဲဒီတိုက်ခိုက်မှုကိုမုံရွာခရိုင်အမှတ်7တပ်ရင်းတက်ခွေ3လျှက်စီးတက်ခွေ11 People Defense Force မုံရွာခရိုင်အမှတ်15တပ်ရင်းနဲ့ຫນွေဦးညီကိုများစစ်ကြောင်းຫນွေဦး Brothers Scotland တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ကိုအချိန်နေရာမရွေးတိုက်ခိုက်သွားမှာဖြစ်တာကြောင့်ပြည်သူလူထုအနေနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေအနီးကပ်သွားလာနေထိုင်တာတွေမလုကြဖို့ဒေါ်လန်ရေးတပ်ဖွဲ့တွေကမြစ်တာရက်ခံထားပါတယ်ခင်ဗျာ။ဆက်လက်ပြီးအုပ်ချုပ်ရေးမှူးတာဝန်ကနှုတ်ထွက်ဖို့တတိပေးထားတာကိုဂရုမစိုက်ဘဲတပ်သားတစ်တွေစုဆောင်းပေးနေတဲ့ပေါင်းတလေမျိုးကရဲကြီးအုပ်ချုပ်ရေးမှူးကိုပြစ်ခတ်ရှင်းလင်းတဲ့တဲ့င်းကိုတင်ပြပေးပါမယ်။တောင်ကနေနှုတ်ထွက်ဖို့သတိပေးထားတာကိုဂယုမဆိုင်ပင်နဲ့တပ်သားတစ်တွေစုဆောင်းပေးနေတဲ့ပဲခူးတိုင်းပြည်ခရိုင်ပေါင်းတလေမျိုးဘျူကုံးအုပ်စုမြို့လှဆန်ပြကြေးရွာကအုပ်ချုပ်ရေးမှူးအောင်နိုင်ဦးကိုပြစ်ခတ်ရှင်းလင်းခဲ့တယ်လို့ပေါင်းတယ်မျိုးနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့3631 PPDF တပ်ရင်းကဇန်နဝါရီလ10ရက်နေ့ကထုတ်ပြန်ထားပါရီဇန်နဝါရီလ9ရက်နေ့မနက်7:00ရဲ့အချိန်မှာပေါင်းတလေမြို့ဘျူကုံးအုပ်စုမြို့လှဆန်ပြကြေးရွာကအုပ်ချုပ်ရေးမှူးအောင်နိုင်ဦးကိုပြည်ခရိုင်ပြည်သူ့ကာကွယ်ရေးတပ်မတော် 3631 PPDF တပ်ရင်းတပ်ခွဲ3ကတွားရောက်ပစ်ခတ်ခဲ့ရာဒဏ်ရာရသွားတဲ့အတွက်ကြောင့်လူနာတင်ရင်နဲ့ပြည်စည်းရုံးကိုပို့ဆောင်ခဲ့ပေမဲ့လမ်းမာတင်တိဆုံသွားတယ်လို့ဆိုပါရီတီဆုံးသူအုပ်ချုပ်ရေးမှူးအောင်နိုင်ဦးကိုအုပ်ချုပ်ရေးမှူးတာဝန်ကနှုတ်ထွက်ပြီးတော့အကြံပေးစစ်ကောင်စီနဲ့မပူးပေါင်းဖို့ဖုံးနဲ့၃ချိန်ထပ်မနေဆက်တွေ3ပေးခဲ့ပြီးမြင်နှုတ်ထွက်ခြင်းမရှိဘဲနဲ့စစ်မှုထမ်းတပ်သားတစ်တွေစုဆောင်းဖို့လူရှာပေးတာပေါ်တာဆွဲတာကြေးရွာအတွင်းကပြည်သူစီကနေစစ်မှုထမ်းကြီးဆိုပြီးတော့တလကျက် 3,000 ကနေ 5,000 ကောက်ခံပြီးစစ်တပ်အတွက်ငွေရှာပေးနေတဲ့အတွက်ကြောင့်ရှင်းလင်းလိုက်ရတာလို့အတည်ပြုထားပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်များအနေနဲ့စစ်ရေးပြင်းထန်တွေဖြစ်တဲ့စစ်တပ်ရဲအထွေထွေအုပ်ချုပ်ရေးဦးစီးဌာနအုပ်ချုပ်ရေးမှူးများနဲ့ယာအိမ်မှူးတွေကိုပြည့်ပြည့်တသားအရေးယူနေပြီဖြစ်တာကြောင့်အချိန်မီနှုတ်ထွက်ပြီးတော့ပြည်သူနဲ့ပူးပေါင်းဖို့ PPDF 3631တပ်ရင်းကတတိပီထုတ်ပြန်ထားပါသည်ဒါကြောင့်ဇန်နဝါရီလ9ရက်နေ့တည့်ရက်ထဲမှာပေါင်းတလေမျိုးကရက်ကြီးအုပ်ချုပ်ရေးမှူးတဦးနဲ့ယာအိမ်မှူးလင်မယားစုစုပေါင်း3ဦးပြစ်ခတ်ရှင်းလင်းခံခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာဆလဘီဒဇေမျိုးနယ်ကစစ်တပ်တပ်ဆွေးရာကင်းစကန်းကိုတိုက်ခိုက်မှုမှာစစ်သားတအူးသေဆုံးပြီးတော့3ဦးတန်ရာရတဲ့တဲ့င်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းဒဇေမျိုးနယ်မူးခွားကြေးရွာအနီးမှာတပ်ဆွေးထားတဲ့အကြမ်းဖက်စစ်တပ်ရဲ့ကင်းစကန်းကိုတိုက်ခိုက်မှုမှာစစ်သားတအူးသေဆုံးပြီးတော့3ဦးတန်ရာရသွားတယ်လို့ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA ကဇန်နဝါရီလ10ရက်နေ့ညပိုင်းမှာထုတ်ပြန်ကြပါရီ။ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA အမှတ်1စစ်ဒေသနယ်မြေမှာရှိတဲ့စစ်တပ်ကင်းစခန်းကိုဇန်နဝါရီလ9ရက်နေ့ည7နာရီမှာဝင်ရောက်တိုက်ခိုက်ခဲ့တာလို့သိရပါတယ်။ဒီတိုက်ခိုက်မှုမှာတော်လန်ရေးတပ်တွေနဲ့အကြမ်းဖက်စစ်တပ်တို့အကြားမိနစ်30ခန့်အပြန်အလှန်ပစ်ခတ်မှုတွေရှိခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အဲဒီစစ်ကောင်စီကင်းစခန်းကိုပြည်သူ့လွတ်မြောက်ရေးတပ်မတော် PLA Hydra Force တရင်25တရင်16နဲ့ပါကဖတို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလဘီမူဆင်မြို့မှာအမျိုးသားတအုပ်မိုင်းနေမိတဲ့အတွက်ပြင်းထန်ဒဏ်ရာရခဲ့ပြီးတော့ခြေတစ်ဖက်ပြက်ထွက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တအောင်းပြည်တမဟာတင်းနေမြေမူဆင်မြို့နယ်ပန်းလုံကြီးရွာကအမျိုးသားတအုပ်မိုင်းနေမိတာကြောင့်ပြင်းထန်ဒဏ်ရာရသွားတဲ့အပြင်ခြေထောက်တစ်ဖက်ပြက်ထွက်သွားတယ်လို့ PSLF TNLA တဲ့ရင်နဲ့ပြန်ကြားရေးဌာနကပြောပါရီ။ ဇန်နဝါရီလ1ရက်နေ့ညနေ4နာရီခွဲအချိန်မှာအသက်29နှစ်အရွယ်နောင်ဆိုင်ဆိုသူဟာကျေးရွာအနီးမှာရှိတဲ့ဒေါ်တွင်းတနေရာမှာထင်းခွေရွာကနေမိုင်းနှင်မိခဲ့တာလို့ဆိုပါရီဒဏ်ရာရလူနာကိုမူဆယ်လူမှုကူညီရေးပရိဒါအသင်းကနမ်ခမ်းပြည်သူစေရင်တို့ပို့ဆောင်ပေးခဲ့တာကြောင့်ဈေးကူတာမှုခံယူနေရစေလို့အတည်ပြုထားပါရီအဲ့ဒီအမျိုးသားမိုင်းနှင်မိတဲ့နေရာဟာစစ်ကောင်စီတပ်စခန်းဟောင်းနေရာတစ်ခုဖြစ်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလ29ရက်နေ့ကလည်းတီဘုံမျိုးကနေအိမ်ပတ်ပတ်လေးကိုတန်ရှင်းရေးလုပ်နေတဲ့အမျိုးသားတပ်ဦးစစ်တပ်ကထောင်ထားတဲ့မြေမြုံမိုင်းကိုဓာတ်နဲ့ခုတ်မိရာကပောက်ကွဲပြီးတော့တိတ်ဆုံးခဲ့ရတယ်လို့ PSLF TNLA သတင်းနဲ့ပြန်ကြားရေးဌာနမှတ်တမ်းအရာသိရပါရခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါရခင်ဗျာ
စီးရီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရခင်ဗျာ
မင်္ဂလာညချမ်းပါ2025ခုနှစ်ဇန်နဝါရီလ9ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမွန်ပါနေဦးအလူ BBLA ၏စိုင်းအိတ်2000ကမ်းပိန်အတွက်ဆန်ဖရန်နေဦးမိသားစုများကစိုင်းအိတ်200ထောက်ပို့တဲ့သတင်းကိုဥစွာတင်ပြပေးပါမယ်မြန်မာဒေါ်လာရေးတက်တော်တစ်ခုဖြစ်တဲ့ BBLA ဖွဲ့ကစိုင်းအိတ်200ကမ်းပိန်လှူဆောင်နေကြရမှာအမေရိကန်ပြည်ထောင်စုဆန်ဖရန်ဘေးအေရီးယားမြန်မာဒေါ်လာရေးမိသားစုများကဝိုင်းဝန်းလှူဒန်းကြရာရပိုင်အတွင်းစိုင်းအိတ်200ပို့ထည့်ဝင်နိုင်ခဲ့ပြီလို့သတင်းရရှိပါတယ်BBLA ကစံတအိတ်ကိုကျပ်သသိန်း 2,000 နှုန်းနဲ့လူခန့်နေတာဖြစ်ပြီးအမေရိကန်ဒေါ်လာ28ဒေါ်လာခန့်နဲ့မြန်မာထောက်ပုံများကထည့်ဝင်နိုင်ခဲ့လို့ဆိုပါတယ်။ဒီဇင်ဘာလ12ရက်နေ့ကနေဇန်နဝါရီလ12ရက်အထိကမ်ပိန်ကာလကိုသတ်မှတ်ခဲ့ရမှာဇန်နဝါရီ4ရက်ကကမ်ပိန်သတ်မှတ်ချက်46ရာခိုင်နှုန်းခန့်စံအိတ်882အိတ်သားရရှိခဲ့ပြီးနောက်ခုဇန်နဝါရီ10ရက်မှာစံအိတ်600လိုအပ်နေသေးတယ်လို့ဆိုပါတယ်။ဝိုင်းရင်သတင်းသမားဦးခင်မောင်စုရိုက်ကူးမှတ်တမ်းတင်ထားတဲ့ BBLA နဲ့တွဲဆုံခြင်းသို့မဟုတ်လူမြောက်နယ်မြေခီးစဉ်ပထမပိုင်းရုပ်သံကိုကြည့်ရှုပြီးစိုင်းလိုအပ်ချက်ဖြည့်ဆည်းဖို့စိတ်အားပိုထက်သန်လာတယ်လို့ San Francisco Dolly မိသားစုများတွေကထောက်ပို့သူက Radio Energy ကိုပြောကြားထားပါတယ်ရှင်။ဒေါ်ဆန်းစုကြည်အသက်80ပြည့်မွေးနေ့မှာမိဒုက္ခရောက်နေတဲ့ပြည်သူတွေစီလူသားချင်းစာနာမှုအကူအညီကိုပို့ပြီးပေးခြင်းနဲ့လို့ပန်းငယ်ကိုထင်လင်းအသိပေးဆိုတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။ဒေါ်ဆန်းစုကြည်အသက်80ပြည့်မွေးနေ့မှာမိဒုက္ခရောက်နေတဲ့ပြည်သူတွေစီလူသားချင်းစာနာမှုအကူအညီကိုပို့ပြီးပေးခြင်းနဲ့လို့ပန်းငယ်ကိုထင်လင်းကဇန်နဝါရီလ9ရက်မှာဆိုရှယ်မီဒီယာကတဆင့်ရုပ်သံနဲ့တကွအသိပေးဆိုထားပါတယ်။ဒီနေ့ဟာမိမိအသက်80ပြည့်တဲ့နေ့သူ့ဘဝကိုနှိမ့်မြုပ်ပြီးဒီမိုကရေစီနဲ့မြန်မာပြည်သူတွေလွတ်မြောက်ဖို့လှုံ့ဆော်ခဲ့တယ်။ခိုင်မာတဲ့ဇွေးနဲ့ဥလဲမတုံလှုံ့ဆော်ခဲ့တယ်။မိမိဟာသူ့အသက်80ရဲ့လေးပုံတစ်ပုံလောက်ချုံနောင်မှုအောက်မှာနေခဲ့ရတယ်။နေရတယ်မိမိရဲ့80ပြည့်မွေးနေ့ကိုမမေ့ရဖြစ်အောင်လုပ်ပေးခြင်းနဲ့ဒီမွေးနေ့စီစဉ်ကနေမိမိအချင်းတွေကိုဒီထက်ပိုသိလာစေခြင်းနဲ့ဘေးဒုက္ခရောက်နေတဲ့ပြည်သူတွေစီလူသားချင်းစာနာမှုအကူအညီကိုပို့ပြီးပေးခြင်းနဲ့လို့ဆိုပါတယ်မိခင်တော်ဆန်းစုကြည်ရဲ့မွေးနေ့ဝယ်အခမ်းအနားထိရောက်အောင်မြင်အောင်အကောင့်ထဲပို့ဖို့ဒေါ်လာနုပညာရှင်အတက်ပညာရှင်တွေကိုအ ਨੇ စုံအယောက်80လောက်ပါဝင်ဖို့ဖိတ်ခေါ်ခြင်းနဲ့လို့ကိုထင်လင်းကဆိုပါတယ်ကျွန်တော်တို့နဲ့အတူတကွာမိမိနဲ့မြန်မာပြည်သူတွေချစ်ကြအကူအညီနဲ့ကြောင့်ပြကြရအောင်ပေါင်းစည်းအင်အားနဲ့မြမအရေးကိုကဘာကမမေ့အောင်လုပ်ကြမယ်လို့ကိုထင်လင်းကထပ်မံဆိုပါတယ်ရှင်။အဂျမ်မတ်စစ်တပ်ပိုင်းမိုင်းတက်ဆက်သွယ်ကုမ္ပဏီကိုအမေရိကန်တန်ခတ်အရေးယူတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။မြန်မာနိုင်ငံကတယ်လီဖုန်းဆက်သွယ်ကုမ္ပဏီဖြစ်တဲ့မိုင်းတက်ကိုတန်ခတ်ပိတ်ဆို့မှုစီမံထည့်သွင်းကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်လို့ VOA မြန်မာပိုင်းမှဖော်ပြထားပါတယ်။ဇန်နဝါရီလ6ရက်မှာစတင်သက်ဝင်တဲ့ဒီစီမင်းသက်မှတ်ချက်ထဲမှာတော့မြန်မာနိုင်ငံကလုပ်ငန်းကြီးတစ်ခုပါဝင်လုပ်ငန်းပေါင်း73ခုကိုတန်ခတ်ပိတ်ဆို့မှုစီမံထည့်သွင်းပြီးကုန်ထုတ်လုပ်ရေးနဲ့လုံခြုံရေးဆိုင်ရာဘူရို BSI ကပို့ကုန်စီမင်းသက်မှတ်ချက်တွေကိုပြင်ဆင်လိုက်တာဖြစ်ပါတယ်။အမေရိကန်ကုန်သွယ်ဝန်ကြီးဌာနကကြီးမှုပြီးနိုင်ငံခြားရေးကာကွယ်ရေးစွမ်းရင်တဲ့ဗန်နိုင်းဝန်ကြီးဌာနတို့ကကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ ERC 3ဆွဲသူရေးရာ30ရေးကော်မတီကမိုင်းတဲကိုတန်ခတ်ပိတ်ဆို့မှုစီမံထည့်သွင်းဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့မြို့သားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒတွေနဲ့ကွဲလွဲဆန့်ကျင်တဲ့လုံဆောင်ချက်တွေပေါ်မှာခြေခံပြီးခုလိုတက်မှတ်လိုက်တာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။အထူးသဖြင့်တော့မိုင်းတဲလုပ်ငန်းဟာမြန်မာစစ်ကောင်စီကိုဗန်နာရေးနဲ့ထောက်လန်းဆောင်ကြည့်ရေးဝန်ဆောင်မှုတွေပေးနေကြောင်းဒါကြောင့်လည်းစစ်ကောင်စီအနေနဲ့သူတို့ပြစ်မှတ်ထားတဲ့လူပုဂ္ဂိုလ်တွေနဲ့ဖွဲ့တွေကိုခြေအခံဖော်ထုတ်ပြီးလူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်နိုင်စေတာကြောင့်တန်ခတ်မှုစင်းတဲ့ထည့်သွင်းတာဖြစ်ကြောင်းလည်းဖော်ပြပါတယ်။ဒီလုပ်ငန်းကြီးထံပစ္စည်းတွေတင်ပို့မဲ့ပြန်လည်တင်ပို့မဲ့လွှဲပြောင်းပေးရတဲ့အတွက်ခွင့်ပြုချက်လိုအပ်ပြီးဒီခွင့်ပြုချက် license လျှောက်ထားမှုတွေကိုလည်းငင်းပယ်ချက်ဖြင့်သတ်မှတ်သုံးသပ်မှာဖြစ်ကြောင်းလည်းကြေညာထားပါတယ်ရှင်။ဤသူစစ်အလုံးဒေါ်လန်ပြည်သူ့ဘက်လာရောက်ပူးပေါင်းကြဖို့ KBF တန်းလင်းဝင်လာတဲ့ပြည်သူစစ်ရရှိတိုက်တွန်းတဲ့တရင်ကိုဆက်လက်တင်ပြပေးပါမယ်။ပြည်သူစစ်အဖွဲ့တွေအားလုံးပြည်သူလူထုနဲ့ပူးပေါင်းမေးဆရာနာရှင်အုပ်စုကိုတော်လှန်ကြဖို့ခါခါဘူပြည်သူကာကွယ်ရေးတပ်ဖွဲ့ KBF တန်းခုလုံလာတဲ့ပြည်သူစစ်ရရှိကတိုက်တွန်းပြောဆိုလိုက်ပါတယ်။ပြည်သူစစ်အဖွဲ့တွေကိုတိုက်တွန်းလိုက်တဲ့ပြောကြားချက်ရုပ်သံကို KBF ကဇန်နဝါရီ10ရက်မှာထုတ်ပြန်ခဲ့တာပဲဖြစ်ပါတယ်။လက်ရှိချိန်မှာပြည်သူဒေါ်လာရေးနဲ့ဆရာနာယူအုပ်စုအတွက်လှုပ်လှုပ်မလားဆိုပြီးရွေးချယ်စရာနှစ်ခုတည်းကတနိုင်ငံလုံးဆရာနာရှင်လက်အောက်ကလွတ်မြောက်နိုင်ရေးအတွက်ကျွန်တော်လဲပြည်သူလူထုနဲ့အတူဆရာနာရှင်အုပ်စုကိုတော်လှန်ဖို့ရွေးချယ်ပြီး KPF ထံပူးပေါင်းခဲ့တာဖြစ်ပါတယ်လို့ပြည်သူ့စစ်အရာရှိကပြောထားပါတယ်။လက်ရှိတိုက်နေတဲ့စစ်ပွဲဟာလူမျိုးရေးတိုက်ပွဲမဟုတ်သလိုနယ်မြေစိုးမိုးရေးတိုက်ပွဲမဟုတ်ဘူးလို့လည်းသူကရှင်းပြထားပါတယ်။ကျွန်တော်တို့နိုင်ငံကိုနှစ်ပေါင်းမြတ်များစွာလက်နက်အားကိုးနဲ့နိုင်ကျင်ပြီးမတရားဖိနှိပ်အုပ်ချုပ်ခဲ့တဲ့ဆရာနာရှင်အုပ်စုလက်အောက်ကလွတ်မြောက်နိုင်ရေးပြည်သူဒေါ်လာရေးတိုက်ပွဲဖြစ်တယ်ဆိုတာသိစေချင်တယ်။ဒါကြောင့်ကိုအချင်းချင်းထိခိုက်မှုမရှိအောင်ကိုဒေသခံအချင်းချင်းထိခိုက်သေးဆုံးမှုမရှိအောင်ဒီတိုက်ပွဲမှာပြည်သူလူထုပါဝင်တဲ့ဆရာနာရှင်အုပ်စုကြာဆုံးရေးဒေါ်လန်ပြည်သူဘက်မှလာရောက်ပူးပေါင်းစေချင်ပါတယ်လို့ KPF တန်လင်းဝင်လာတဲ့ပြည်သူစစ်ရရှိကတိုက်တွန်းထားပါတယ်။ KPF ဟာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့အတူစစ်ရေးဖော်ဆောင်နေတဲ့တပ်ဖွဲ့ဖြစ်ပါတယ်။ KIA ဟာ2024နှစ်ကုန်ပိုင်းမှာစစ်ကောင်စီလက်အောက်ခံဥစကုံတရဲဦးဆောင်တဲ့ပြည်သူစစ်နဲ့နေသားဆောင်တက်တွေစုမှုထားတဲ့ကချင်အထူးဒေသတဲ့နယ်မြေတွေဖြစ်တဲ့ပန်ဝါချီပွေစရုံကံပိုက်တီဆော့လော့ဖီမော့လန်ဆဲကံဖန့်စတဲ့ဒေသတွေကိုသိမ်းပိုက်ခဲ့ရမှာပြည်သူစစ်ဖွဲ့တွေ KIA နဲ့ပူးပေါင်းပြီးအလင်းဝင်ခဲ့တာတွေရှိတယ်လို့မှတ်တမ်းတွေရသိရပါတယ်ရှင်။အောင်ဆန်းမျိုးဆက်ကြီးကကံမေပါဝင်သူနေပါနေရဲ့တမတ်ရဲ့ထမှန်တိုးမြင့်တဲ့တရင်ကိုလည်းတင်ပြပေးပါမယ်။အောင်ဆန်းမျိုးဆက်ကြီးကကံမေမှာပါဝင်သူနေပါနေတာကြောင့်တမရက်ထမှန်တိုးမြင့်ထားတယ်လို့ဇန်နဝါရီ9ရက်မှာအောင်ဆန်းမျိုးဆက်တပ်ဖွဲ့ကအသိပေးဆိုထားပါတယ်။အောင်ဆန်းမျိုးဆက်ရဲဘော်တို့ကခုချိန်နှစ်ရှည်တန်းမှာပဲရှိပါတယ်။ရဲဘော်တို့အနေနဲ့နိုင်ရန်တာဝန်ကိုခွန်အားပြည့်နဲ့ထပ်နေရပါ။လိုအပ်ချက်တွေအများကြီးရှိပါတယ်။လိုအပ်တာတွေကိုဖြည့်နိုင်မှုထောက်ပံ့ညီကိုတွေကအားထည့်ပြီးထမ်းကူပေးကြပါအောင်။ရဲဘော်တို့ကြီးကစီရင်ပေးဖို့အတွက်ပြုလုပ်ပေးတဲ့ The Protector Campaign လေးကတမက်ကာလာပြည့်တဲ့အချိန်10.51ရာခိုင်နှုန်းပဲရပါသေးတယ်။ကမ်ပိန်းလေးကအတော်လေးအခြေအနေမကောင်းခဲ့တာပါ။ကြီးကတစုံစာရရင်ရဲဘော်တယောက်ရဲ့သက်ပိုကာကွယ်ပေးနိုင်မှာမို့ဇန်နဝါရီ30ရက်နေ့အထိထပ်တိုးဖို့ကျွန်တော်တို့ The Protector Team မှဆုံးဖြတ်လိုက်ပါတယ်လို့ဆိုပါတယ်။ကမ်ပိန်းရထပ်တိုးရဲ့အတော်အတွင်းနိုင်တဲ့လောက်အားနဲ့တက်ကဲကြီးကတိုးဖို့လက်မှတ်တစ်စောင်ကိုဒေါ်လာ10နဲ့အားပေးနိုင်တယ်လို့ဆိုပါတယ်ရှင်။ဒေါ်လာမွေကမ်ပိန်းလက်ကျန်လက်မှတ်များအားပေးကြဖို့တိုက်တွန်းတဲ့သတင်းကိုလည်းတင်ပြပေးပါမယ်။တော်လံမွေကမ်ပိန်းလက်ကျန်လက်မှတ်တွေအားပေးကြဖို့ဇန်နဝါရီ9ရက်မှာတော်လံမွေကမ်ပိန်းကတိုက်တွန်းလိုက်ပါတယ်။ပန်းမွင့်လေးတွေမှုကျွေးလည်မယ်တော့မထင်နိုင်နဲ့။မြို့သမီးတော်လံရဲဘော်တွေဆိုတာနူးညံ့ပြီးတတ်မာတဲ့တမ္မဏိပန်းမွင့်လေးတွေပေါ့။စီရေးလေးချင်းနေတဲ့ဗီဒီယိုတွေပုံတွေတက်လာတိုင်းသတိထားမိပါလိမ့်မယ်။မင်းကလေးမှုဆိုပြီးကိုကိုကိုညှာတာမနေဘူး။မြို့သားတွေနဲ့ဒန်းသူစူးစားတဲ့ပင်ပန်းခန့်နဲ့တိုက်ပွဲဝင်တဲ့အစားစင်းရဲ့အနေစင်းရဲ့လက်ပြုံးမပြက်ဘူး။အောင်မဲတွေကိုရယူပေးနိုင်မှုအတွက်ဆိုအမြဲတမ်းတက်ကြွနေတဲ့ဒါကြောင့်ကျမတို့ပြည်သူတွေအနေနဲ့လည်းတမဏိပန်းဝင်လေးတွေအတွက်တတ်နိုင်သမျှအကူအညီထားဖို့ပေးကြရအောင်ပါလို့ကမ်ပိန်းကဆိုထားပါဗျ။ဒေါ်လာမီကမ်ပိန်းကရရှိလာမယ့်ငွေတွေကိုမြို့သမီးရဲဘော်များထွေထွေ၃ချီအတွက်30ရာခိုင်နှုန်း၊စစ်ဆောင်ကလေးများနဲ့မြို့သမီးများအတွက်30ရာခိုင်နှုန်း၊ထောင်နေကြမြို့သမီးများနဲ့လူငယ်များအတွက်30ရာခိုင်နှုန်း၊မြို့သမီးလူငယ်နဲ့ကလေးတငယ်ရေးအကူအညီဌာနရဲမုံငွေ30ရာခိုင်နှုန်းစသဖြင့်ခွဲဝေထောက်ပံ့ပေးသွားမှာဖြစ်တယ်လို့သိရပါတယ်ရှင်။မတ္တစ်စစ်ဒေသစကိုင်းတိုင်းအတွင်းစစ်တုံးမင်းများကိုတော်လိုင်းဘတ်တော်သားအစိုးရမိုင်းမှန်ဆိုင်တွေ့ဆုံပြီးတိဆိုးဖျော်ပြတဲ့တဲ့ငုံလဲတင်ပြပေးပါမယ်။မတ္တစ်စစ်ဒေသစကိုင်းတိုင်းအတွင်းစစ်တုံးမင်းများကိုတော်လိုင်းဘတ်တော်သားအစိုးရမိုင်းမှန်ဆိုင်တွေ့ဆုံပြီးတိဆိုးဖျော်ပြခဲ့တယ်လို့ဇန်နဝါရီ9ရက်မှာအစိုးရမိုင်းမှန်ဆိုင်ကအသိပေးဆိုထားပါတယ်။အလင်းဝင်နာနဲ့တုံးမင်းကမတူပါဘူး။အလင်းဝင်နာကအသိစိတ်နဲ့တုံးမင်းကတော့ရွာရင်မီးရှို့လူသက်စစ်တိုင်းရင်နဲ့ဖမ်းခံရတဲ့သူတွေတွေ့ဆုံတဲ့အခါသူတို့လုပ်ရက်တွေကိုတွေ့ရင်တော့တစားစီလုတ်ပြစ်ချင်စရာပါပဲ။ဒါပေမဲ့ခံယူချက်တွေပြောင်းလဲဖို့တသွေးနဲ့တသားနဲ့စိတ်မွေးဖို့လူမဆန်းတဲ့စစ်တပ်ကနေဘလူနီဘလူပုံနဲ့ဒီဘက်ရောက်လာတာ။အမှန်ကိုမြင်တတ်ပြီးလက်ခံတတ်ဖို့တိတ်ခါမရှိတဲ့တပ်တွေတိတ်ခါမရှိတဲ့အလုပ်လူမဆန်တဲ့အလုပ်တွေလုပ်ခဲ့ပြီးကြမ်းရှိတဲ့ဘဝတက်တန်းကိုတိုင်းပြည်အတွက်တိတ်ခါရှိတဲ့လူသားဖြစ်မိဘတွေအတွက်သားကောင်းဖြစ်မိသားစုအတွက်ဖေကောင်းဖြစ်ဆလရက်တည်သွားဖို့အားပေးမှုနဲ့အတူတီးဆိုးဖျော်ပြပြခဲ့ပါတယ်လို့ဆိုပါတယ်။ဖျော်ပြမှုတွင်စစ်တုံးမင်းများမှလည်းတီးဆိုးခွင့်ရရှိခဲ့ပြီးအများစုစစ်တုံးမင်းများဟာပျော်ရွှင်နေတာကိုတွေ့ရှိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။ဇန်နဝါရီလ10ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့တွင် ရှေ့တောင်ဘက်မှလေမြပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွမော်နဲ့တောင်ပိုင်းဒေသများတွင်လည်းရှေ့တောင်ဘက်မှလေမြပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံအထက်ပိုင်းအလယ်ပိုင်းနဲ့ရှေ့ပိုင်းတို့တွင်ညဘူးချိန်များဆက်လက်ရော့ကျလာနိုင်ပြီးအနည်းငယ်အေးအေးပူလာနိုင်ပါတယ်။ကချင်ပြည်နယ်၊စကိုင်းတိုင်း၊ချင်းပြည်နယ်၊မန္တလေးတိုင်း၊ရှမ်းပြည်နယ်၊ပဲခူးပြည်နယ်၊ပဲခူးတိုင်း၊ကယင်ပြည်နယ်နဲ့ကယင်ပြည်နယ်တို့တွင်နံနက်ပိုင်းမြူလူများကျဆင်းနိုင်ပါတယ်။မင်္ဂလာပင်လောချင်းဒီမှာမင်္ဂလာပင်လောနောက်တောင်ပိုင်းတွင်တိမ်ထူထပ်နိုင်ပြီးကပလီပင်လယ်ပြင်နှင့်ကျန်မင်္ဂလာပင်လောတို့တွင်တိမ်အသည့်အသည့်ဖြစ်ထွန်းနိုင်ပါတယ်။မိုးချင်းဒီမှာတပြည်လုံးနှင့်အများအားဖြင့်သားရနိုင်ပါတယ်။ပင်လယ်ပြင်ချင်းဒီမှာပခိုင်ကယိုရန်ဘတ်တွင်လေသည့်အရှိတောင်ဘက်မှတနိုင်ငါးမိုင်မှဆယ်မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနည်းငယ်ရှိနိုင်ပါတယ်။မုဒ္ဒမကွေနှင့်တနင်္လာရီကယိုရန်ဘတ်တွင်လေသည့်အရှိဘက်မှတနိုင်ဆယ်မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးပိုင်းအသည့်အသည့်ရှိနိုင်ပါတယ်ရှင
်ရေဒီယိုအန်ယူဂျီသောတာရှင်များခင်ဗျာအခုတစ်ခါမှာတော့တော်လိုင်းကြပြကန်တာမှာနေချိုသွေးရေးသားထားပြီးနှွေဦးမှုဖက်ချားထားတဲ့နိုင်ငံတော်အလံမှာတွဲချိတ်ထားရမယ်တော်လန်ကျဲလေးတွေဆိုတဲ့တော်လိုင်းကြပြကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်အလံမှာဆွဲချိတ်ထားရမယ့်တော်လန်ကျဲလေးတွေမြက်ရည်တွေရွာကျနေတဲ့နိုင်ငံတော်ကြီးတဲ့မုံတိုင်းမိသွားတဲ့စိတ်ကကြေကွဲဝမ်းနည်းမှုတွေနဲ့ပိုးဆိုးပတ်ဆက်ကြီးကိုဖြစ်လို့ကိုကျင်းစာတရားတွေလိုအပ်နေတဲ့အကြောင်းမိရှုဖြက်စီးခံလိုက်ရတဲ့ကြေးရွာတွေကိုစာပြောပြမယ်အမိဖညီအကိုမောင်နှမတွေမျက်စိရှိမှတယ်ရရဆဆပြတ်တခံရတဲ့မြင်ကွင်းလူမမဲအကျွဲကလေးတွေကိုစားပြောပြမယ်ဖြက်လေးဖြက်စည်ရင်းနဲ့တိုက်ဖြက်အကျန်းဖတ်တဲ့ဆက်အာနာရှင်လို့ရဘေးလို့ရပြေးနေရတဲ့အပြစ်မဲ့ပြည်သူတွေကိုစားကိုချင်းစာတရားထားတဲ့အောင်ပြောပြမယ်ခြေလက်ကိုအင်္ကာတွေချို့ယွင်းကုန်တဲ့လူစည်ရင်ကြီးကမဝင်ခင်မီးလောင်ပြင်းဖြစ်သွားတဲ့စိုက်ခင်းတွေကိုစားပြောပြမယ်စာတင်ကျောင်းတွေစေယုံတွေဘာသာရေးအဆအုံတွေပေါ်ဘုံတွေကြဲချတဲ့လေရင်ပြန်တွေကြားအောင်ကိုကျင်းစာတရားအကြောင်းပြောပြမယ်ကို့တွေသားမိသားစုဖွားမမဟုတ်ရင်တပိုတဲကြည့်တဲ့လူတန်းစားတွေကြားအောင်ပြောပြမယ်ကိုကျင်းစာတရားတွေငက်ငက်လာတိုင်းဒုက္ခတဲ့စခန်းတွေကိုစားဒုက္ခတဲ့စခန်းတွေပဲရှိစေခြင်းတယ်အတ္တမဖန်စီတက်ဖြက်ခံလိုက်ရသူတွေအိမ်ပြန်ရောက်မလာကြတော့ဘူး။နာကျင်ကြေကွဲပွေအတိတ်ထာယုံတွေနဲ့ကြဲမစုံတော့တဲ့မိသားစုဘဝတွေရှိုက်တန်ဝှေ့ဝှေ့ဝဲလို့အာနာရှင်စနစ်ဆိုအောက်ကလွတ်မြောက်ဖို့ဟာပြေးထန်ကြမ်းတမ်းနောက်မဆုတ်စတဲ့ကလောင်တစ်ဖက်တနတ်တလက်နဲ့လန်းတရားမျှတလွတ်လပ်ခြင်းကနေမသွေဖယ်တဲ့ကြင်ညာစတဲ့ကိုရွတ်ဖတ်မယ်။အာနာရှင်တွေကြဆုံးပြတ်သုံးတဲ့နေ့ရောက်တဲ့အခါရည်ရွယ်ရာပန်းနိုင်ရောက်တဲ့အခါနိုင်ငံတော်တချင်းနဲ့ထတ်တူဂုံပြုတ်ကြတဲ့အခါဘယ်တော့မှမကြွေတဲ့ကျယ်ရီအကြောင်းပြောပြမယ်အညာတရကျယ်ရီဆိုပေမဲ့ဂုံရောင်ပြောင်မြောက်စွာစွမ်းဆောင်ခဲ့တဲ့အကြောင်းပြောပြမယ်နိုင်ငံတော်အလံမှာချိတ်ဆွဲထားရမယ်တော်လန်ကျယ်လေးတွေအကြောင်းပြောပြမယ်ကျဲဆိုတာအမောင်မိုင်ဆုံးအချိန်အထုံးလင်းဆုံးတောက်ပတယ်ဆိုတဲ့အကြောင်းနေချိုသွေ
းရေဒီယိုအန်ယူဂျီမှဆက်လက်အတန်းလွှင့်နေပါတယ်သောရရှင်များခင်ဗျာအခုဆက်လက်ပြီးအမျိုးသမီးကန်တာမှာဖလော်တာဟန်တင်ဆက်ထားတဲ့တော်လန်ရေးဤအောင်မြင်ခြင်းအလှကပါအပိုင်း143ခုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
အလုံးမဲမင်္ဂလာပါအခုတပတ်မျိုးသမီးကံမှာသူ့ဂျွန်ဘဝလုံမြောက်ခဲ့ပြီမဲ့အာနာရှင်လက်အောက်ကမလုံမြောက်နိုင်သေးတဲ့ပြည်သူလွတ်လပ်ရေးဆိုတာဘာလဲငယ်စဉ်ချိန်ကတော့လွတ်လပ်ရေးနေ့ဆိုတီကိုလွတ်လပ်စွာပျော်မြူးခဲ့ဘူးပါရဲ့တဖြည်းဖြည်းနဲ့အသည့်တွေအမြင်တွေပြောင်းလဲလာခဲ့ချိန်မှာတော့ပြည်သူဆိုတာထက်မိမိကိုယ်တိုင်လွတ်လပ်ခြင်းဆိုတဲ့အသည့်ပွင့်ဆိုတီအပင်းနိုင်ခံအနိုင်ချင်းခံဘဝတွေလို့မြင်လာခဲ့ရပါတယ်။ခါသေးတဲ့ဘဝတွေကိုကြုံလာရချိန်တိုင်းကျမတို့ပြည်သူတွေအတွက် အနာကပ်ဆိုတာယနေ့အချိန်ထိဝေဝါနေရဆဲမဟုတ်ပါလားတကယ်ဆိုမိမိကိုယ်တိုင်တကိုးစားအနေကျက်အစားကျက်အသွားကျက်အသေးကျက်နေကြတဲ့ဆိုတာမိသားစုတိုင်းသိနေကြပါတယ်ဒုက္ခရောက်နေကြတာဆိုတာကလည်းနေရာတိုင်းမှာပါကိုယ်ချင်းစာတရားရှိသူတိုင်းနားပဲကြနိုင်မယ်ထင်ပါတယ်ယနေ့လိုခေဆိုးစနစ်ဆိုးမှာငါကတော့အဆင်မပြေလို့သူကတော့အဆင်ပြေနေသည်ဆိုတာထက်3.9တန်းသောလူဦးရေအတိဒုက္ခရောက်နေသည်ဆိုတာကိုပြည်သူတွေလက်ခံနိုင်ဖို့တော့လိုပါတယ်ဒီအရှိတရားနဲ့မှန်တရားကအာနာသိမ့်ပြီးလေးနှစ်တာကာလအတွင်းကြည့်သူတွေပေးဆက်လိုက်ရတဲ့အိုးမဲ့အိမ်မဲ့ဘဝတွေပါဘဝတွေရှင်သန်နိုင်ဖို့အလုံးလက်မဲ့ဖြစ်ရတဲ့အထီးပါပဲဒါတဲ့ဆိုတာကကြည့်သူတွေရဲ့အသက်အိုးအိမ်စည်းစိမ်တွေကိုတမိုးမထားပဲမြမစစ်တပ်ရဲ့အနိုင်ကျင့်မှုကိုယနေ့အချိန်ထိခံနိုင်ရစေပါလွတ်လပ်ခြင်းတရားမျှတခြင်းဆိုတာနိုင်ငံတစ်နိုင်ငံမှာနိုင်ငံကောင်းဆောင်ဆိုသူများကကြည့်သူအပေါ်ထားရမယ်မြစ်တာစေတနာနဲ့အပြုအမူလှုပ်ဆောင်ချက်များဖြစ်ပါတယ်အခုတော့ကျမတို့မြမပြည်ကြီးကပြည်သူတွေဆိုတာကျုံအစ်စ်သားသားဘဝနဲ့အာနာရှင်ကြီးများရဲ့ကြီးစိုးမှုကြောင့်ဂျမဲဆိုတရားဆိုတာကလည်းဝေးသက်ထက်ဝေးလို့နေလေရဲ့မနေ့ညလူသူအိတ်ချင်းတွေမှာကောင်းရင်ကအတန်ပြင်းအားကြီးလာတဲ့ရေရင်သံများကကျမတို့ပြည်သူတွေအတွက်လွတ်မြောက်ခြင်းအတန်တွေမဟုတ်ပါဘူးကီတူလူထုရဲ့အသက်ကိုတည်ဆင်းနိုင်သည့်အတန်တွေအဖြစ်အာနာရှင်ကအစာထိုးလာတာဖြစ်ပါတယ်။ကီတူမှာလက်နဲ့မရှိပါဘူး။အာနာရှင်မကြိုက်သည့်စိတ်ခံယူချက်ပဲရှိကြတော့ပါ။ဒီစိတ်ကိုဖက်စစ်အကြံဖက်များကလက်နဲ့နဲ့နိုင်ကျင့်ငွေကြေးညှဉ်းပန်းမှုနဲ့နိုင်ကျင့်ပြီးလူထုရဲ့ကြောက်စိတ်ကိုရယူနေကြတာပါ။ဒါကိုပြည်သူတွေသိပါလျက်မိမိတို့ကိုယ်တိုင်အာနာရှင်ကျွန်းတပေါင်များရဲ့နိုင်ကျင့်မှုမှလွတ်မြောက်နိုင်ဖို့လွတ်မြောက်ရာလမ်းကိုရွေးချယ်နေထိုင်ကြရပါတယ်။တခါတခါပြည်သူတွေဘဝကကူရမဲ့ဘဝတွေလည်းရှိနေစေပါ။အစိုးဆုံးအသက်ပေးတာမကအခြားသောဒုက္ခမျိုးစုံနဲ့ကြုံရချိန်မှာလဲမိမိတို့ဘဝကိုမိမိတို့ကြိုးစားတည်ဆောက်ခြင်းဖြင့်လွတ်မြောက်ခြင်းကိုဥတည်နိုင်ခဲ့ကြတယ်။ကျမတို့မျှော်မှန်းခဲ့ကြတဲ့လွတ်လပ်ခြင်း၊တရားမျှတခြင်း၊လူတိုင်းဒန်းတူညီမျှတို့ခွင့်ရေးဆိုတာပြည်သူတွေရရမဲ့တကယ်စစ်မှန်တဲ့လွတ်လပ်ခြင်းမှာအခုလိုခက်ဆိုးစနစ်ဆိုးများကိုတွန်းလှန်နိုင်မှသာမိမိတို့ရဲ့အနာဂတ်သာမကမိမိတို့နိုင်ငံကလည်းမြက်လှပနေတဲ့နိုင်ငံတော်ကြီးဖြစ်လာမှာပါအခုတော့ရန်ငွေတွေမိခိုးငွေတွေဖုံးလွှမ်းနေတဲ့မြမပြည်ကြီးမှာဒေသခံပြည်သူတွေရဲ့နွားလဲကိုစီဆိုင်ကယ်ကိုစီနဲ့မြေချောင်းတွေကိုဖြတ်တောတောင်ရိပ်မှတဲထိုးနေကြနေလေရဲ့ဇာတိဥဒုဒံကိုအန်တူရင်ပြည်သူတွေရဲ့ရင်ထဲကတစ္ဆာတရားကအာနာရှင်အတွက်လွတ်မြောက်ခြင်းလက်နက်တွေဆိုတာကျမတို့အစိုးရကဂုဏ်ယူကြပေးဖို့လဲလိုပါတယ်အခုလိုလွတ်လပ်ခြင်းလွတ်မြောက်ခြင်းမရှိသေးသည့်ပြည်သူတွေဘဝကိုတယောက်နဲ့တယောက်ကားခွဲကူညီစောင့်ရှောက်ခြင်းဖြင့်ဒေါ်လန်ရေးဤအောင်မြင်မှုအလှကဘာကိုတည်ဆောက်ကြပါစို့လို့ဤအမျိုးသမီးကံနာလေးမှတိုက်တွန်းနှိုးဆော်လိုက်ရပါတယ်အားလုံးကိုကျေးဇူးတင်ပါတယ
်Sentinel, bring up the map with me. Tidu, Anna, Tidu, Nya, Deya, Shibo, Lo, Ati.
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆက်ပြေးကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 18.9 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားမိမိတွေအစိုးရရဲ့စက်တော်ရင်ခရီးအချက်အလက်တွေလုပ်ပြောင်းဝေချတာကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်